21ရာစုပင်လုံညီလာခံကိုလာမယ့်တလနှစ်လအတွင်းစတင်အကောင့်ထည့်ဖော်ဖို့ထောင်ဆန်းစုကြည်ကပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးရဲစောင့်ကြည့်ရေးကော်မတီ JMCU ကအဖွဲ့ဝင်တွေနဲ့မနေ့ကနေပြည်တော်မှာတွေ့ဆုံရမှာပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်အပြစ်ခတ်ရစဲရေးမှာမပါဝင်သေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လက်မှတ်ရေးထိုးဖို့နဲ့ပင်လုံညီလာခံကျင်းပဖို့ဆိုတာဟာတစ်ခုပြီးမှတစ်ခုလုပ်ရမှာမျိုးမဟုတ်ပဲတပြိုင်နက်တည်းဆောင်ရွက်ရမှာဖြစ်တယ်လို့လည်းပြောပါတယ်။ပင်လုံညီလာခံဟာတိုင်းသားတွေအားလုံးမျှော်လင့်နေတဲ့အရာဖြစ်ပြီးထောင်ဆန်းစုကြည်အနေနဲ့ဖြစ်နိုင်ခြေရှိတာကြောင့်မြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ပြောခဲ့တာဖြစ်နိုင်တယ်လို့ကချင်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူးကြာကပြောပါတယ်
အဲ့အတကယ်လို့ဖြစ်တော့ကောင်းတာပေါ့အားလုံးကလည်းအဲ့ဒါပဲမျိုးနဲ့တောင်းတတယ်လားဖြစ်နိုင်ခြေရှိလို့သူပြောတာဖြစ်နိုင်တယ်လေသူကနိုင်ငံကောင်းဆောင်ဦးသူအစိုးရကလည်းဦးဆောင်ရပါပေါ့အစိုးရကလည်းဦးဆောင်ရမယ်ဆွေးနွေးရမှာတော့ဘာတိကလည်းဆွေးရှိအားလုံးရဲ့ယူကြည်မှုရရှိအောင်အစိုးရကလက်ပြဆောင်ရဲပြေဖို့ဆိုတာပါတယ်တိုင်းသားတွေနဲ့လက်ပြရှိတဲ့စတာရှိတဲ့အကြောင်းဒီကလေးလက်ပြတဲ့ပုံစံမျိုးနဲ့ကြားသွားပြီးမှဦးဆောင်မှုပြေသွားမယ်ဆိုတာဖြစ်နိုင်ပါလေဒါပြောတာတစ်မျိုးလုပ်တာတစ်မျိုးဆိုတော့နည်းနည်းခက်တယ်လေတော့
ရှန်တိုင်းသားဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးဦးဆိုင်ညွန့်လွင်က21ရာစုပင်လုံညီလာခံကိုတလနှစ်လအတွင်းပြီးစီးအောင်ဆောင်ရွက်မယ်ဆိုရင်ရေရှည်အတွက်အကျိုးမဖြစ်မှာတွေကိုစိုးရိမ်တယ်လို့ပြောပါတယ်
။နှစ်လ3လနဲ့ပြီးအောင်လုပ်ချင်တယ်ဆိုတော့နည်းနည်းတော့ဖြစ်နိုင်ပါမလားဆိုတော့သိကြည့်တာပါလေ။အဲဆိုအဲ့လောက်ဒီမလွယ်လောက်ဘူးလို့ထင်တယ်လေ။ပြီးစလွယ်ပေါ့ဖြစ်တယ်လို့ပဲလုပ်သွားမှာအဲ့ဒါကိုသိကြည့်တယ်။ရေရှည်သွားနိုင်တဲ့အချက်တွေဖြစ်မှာသိကြည့်တယ်။တလနှစ်လပဲမဖြစ်လည်းပဲကျွန်မမရှိပါဘူးဟုတ်တယ်မလားအနည်းနည်းတော့မှလုပ်လို့ရတယ်ဆိုလည်းဖြစ်တာပါပဲဥပမာတလနလပြောလဲတော့နည်းနည်းတော့စိတ်ပူသွားတာပေါ့နော်
သမရဦးထင်ကျော်အစိုးရလက်ထက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့ဆောင်ရွက်တာဟာကောင်းတဲ့အလားအလာဖြစ်တယ်လို့တိုင်းသားတွေဘက်ကရှုမြင်ကြပါတယ်ဒေါအောင်ဆန်းစုကြည်နေအကျယ်ချုပ်လွတ်လာခဲ့တဲ့2010ခုနှစ်ခရဲကပင်လုံညီလာခံကျင်းပဖို့တိုင်းသားတွေနဲ့သဘောတူညီချက်ထားရှိခဲ့ပြီးလက်ရှိအခြေအနေဟာညီလာခံစတင်ကျင်းပဖို့အတွက်အချိန်ကောင်းဖြစ်တယ်လို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးဦးကင်ကန်းလျံကပြောပါတယ်
ကောင်းကင်နဝမှာကဒေါင်ဆန်းစုကြည်လွတ်လာတော့အဲ့ဒီဒေါင်ဆန်းစုကြည်က27ရာစုပင်လုံးပေါ်ဆူရအောင်ဆိုပြီးတော့ဝဲဝန်းကူညီကြပါသူနဲ့တာဝန်ယူမယ်ဦးဆောင်မယ်ဆိုပြီးပြောခဲ့တာပေါ့ဒါပေမဲ့ကျွန်တော်အနေနဲ့ထောက်ခံတယ်လေလောဆယ်အစည်းအဝေးရင်ခေါ်ပြီးမှဘယ်လိုလုပ်သင့်တယ်လဲဆိုတော့ဆွေးနွေးမှအရင်ဖြစ်မယ်လေတိုင်းရင်းသားတွေခုမျော်လင့်ကြလဲပင်လုံးဆက်တဲ့မျိုးပြောနေတယ်ဆိုတော့လေပင်လုံးကိုခြေခံပြီးတော့ညီလာခံလုပ်နေတော့ကောင်းဆုံးပဲလေညီလာခံလုပ်ဖို့လောက်တော့လောဆယ်ကောင်ထဲပေါ်လို့ရတယ်လေအောင်မြင်အောင်ဆိုရလဲတော်တော်အချိန်ယူရမယ်လေညီလာခံအလုံးပါဝင်တဲ့ကုဆယ်တွေဆွေးနွေးပြီးမှထွက်လာဖြစ်ပေါ်မှာကျွန်တော်တို့ကဆက်လက်လုပ်ရမှာပဲလေညတော့
ပင်လုံညီလာခံကျင်းပတဲ့အခါလက်မှတ်မရေးထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်ဖို့လိုအပ်ပြီးအချိန်တိုအတွင်းမှာအလုံးပါဝင်တဲ့ညီလာခံဖြစ်အောင်ဒေါင်ဆန်းစုကြည်အနေနဲ့ဘလို့ဆောင်ရွက်သွားမလဲဆိုတာမသိနိုင်ဘူးလို့ရခိုင်မျိုးသားပါတီရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်ဦးဦးလှစောကပြောပါတယ်
ကြည့်ခါရစရေးမှာလက်မထိုးတဲ့အဖွဲ့တွေပါတိုင်အောင်အတွက်ဒီကြားထဲမှာလည်းအဲ့ဒီလုပ်ငန်းစဉ်ကိုလည်းလုပ်ရမယ်အကုန်လုံးဝိုင်းဝန်းပြီးတော့မယ်ပေါ့ဗျာတမတော်ကလည်းအဲ့လိုစိတ်ထဲမှာလှုပ်ရှင်တဲ့ဆန္ဒပြင်းပြရရှိတယ် NLD ကလုပ်မယ်ဆိုရင်တော့တိုင်းရင်းသားတွေအနေနဲ့ဒါထိုက်ထိုက်တန်တန်ပါဝင်ပြီးတော့ကျွန်တော်စ조사ပေးရမှာပဲအားပေးရမှာပဲပြည်သူတရားလုံးကလည်းပျော်လိမ့်မယ်လို့ထင်ပါတယ်အကုန်လုံးစုံစုံလင်လင်နဲ့ညီလာခံတစ်ခုလုပ်မယ်အဲ့ဒီညီလာခံတစ်ခါတည်းအပြည့်တတ်မဟုတ်ဘူးကျွန်တော်ဇက်တိုက်ချက်တိုက်ပေါ့လေအဲ့လိုဖြစ်စင်နဲ့တွောမယ်လို့ပဲကျွန်တော်တို့နားလည်ထားတယ်အကုန်လုံးပါလာအောင်ရယ်ညီလာခံတပြိုင်တည်းကျင်းပဆိုတော့ဥက္ကဋ္ဌအနေနဲ့ဘလို့လုပ်ငန်းရှင်ရှိလို့ပြောတာလဲတော့ကျွန်တော်မပြောတတ်ဘူးလုံနိုင်တော့ကောင်းတာပေါ့ဗျာ
ပြီးခဲ့တဲ့ဇန်နဝါရီလအတွင်းနေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို9ရက်ကြာကျင်းပခဲ့ပြီးအစိုးရလွှတ်တော်တက်မတော်နဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပညာရှင်တွေစုစုပေါင်း900ကျော်လောက်တက်ရောက်ခဲ့ကြပါတယ်အဲ့ဒီညီလာခံကိုတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်အရကျင်းပတာဖြစ်ပြီးစာချုပ်အရငြိမ်းချမ်းရေးညီလာခံတွေကို၄လတစ်ကြိမ်ကျင်းပရမှာလည်းဖြစ်ပါတယ်။အစိုးရတက်လက်ထက်မှာကျင်းပဖို့ရှိတဲ့ပင်လုံညီလာခံဟာသမရဦးသိန်းစိန်အစိုးရလက်ထက်ကကျင်းပခဲ့တဲ့ညီလာခံကိုအခြေခံပြီးဆက်လက်အကောင့်ထဲပေါ်တဲ့ညီလာခံဖြစ်လာမလားဘလို့ပုံစံအပြောင်းအလဲတွေဖြစ်လာအောင်မလဲဆိုတာကိုတော့မသိရသေးပါဘူးရှင်။